ပါခင်ဗျာဒီနေ့ထိုင်းရဲ့လီလိုင်းစီစဉ်မှာတော့အမျိုးသမီးတွေပေါ်ကျန်းဖက်အနိုင်ကျင့်မှုတွေကိုဘယ်လိုကာဝယ်နိုင်မလဲဆိုတာကိုဆွေးနွေးဆောင်မှာပါလာမယ့်တနင်္ဂနွေနေ့ရဆိုရင်လည်းအမျိုးသမီးတွေပေါ်မှာအကျန်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဆိုတော့အိမ်တွင်းအကျန်းဖက်မှုလိင်မဲဆိုင်ရာစောကားမှုတွေအပါအဝင်အမျိုးသမီးတွေပေါ်မှာအနိုင်ကျင့်ခံရတဲ့တွင်နေမှာကြာခဏကြားလေးရှိရတဲ့မြန်မာနိုင်ငံမှာရောအမျိုးသမီးတွေပေါ်ကာဝယ်ပေးဖို့အရေးကြီးတာကိုဘယ်လောက်ထိနားလဲဘောပေါက်လက်ခံထားတယ်လေ။နောက်မြို့သမီးတွေအခွင့်အရေးကာဝယ်ဖို့ဘာကြောင့်အရေးကြီးတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်မှာပါ။ပင်နိုင်ဆွေးနွေးဖို့အတွက်ကိုဖိတ်ခေါ်ထားတဲ့ဒီမြို့သမီးရေလှူရှာမှုတွေမှာတတွေ့ကြွကြွဦးဆောင်ပါဝင်နေတဲ့သူတို့ကိုဖိတ်ခေါ်ထားပါတယ်။တူကတော့ကျွန်တော်တို့ဒီရန်ကုန်တိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်စုစနာလှလှဆူဖြစ်ပါတယ်။နောက်တူကတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအထွေထွေအတွင်းရမှုလွယ်ပုံငယ်ဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးသူတွေရဲ့သုံးသပ်ချက်တွေကိုသိချင်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးဟိုလွယ်ပုံငယ်ရဲ့သုံးသပ်ချက်ကိုသိကြပါရခင်ဗျမြန်မာနိုင်ငံမှာကအခုလက်တလောအခြေအနေအရအမျိုးသမီးတွေပေါ်မှာအကျန်းဖက်တာတွေအပါဝင်ပေါ့လေဒီအနိုင်ကျင့်တဲ့လူရဲ့မျိုးတွေကဘလို့နေရာမျိုးတွေမှာဘလို့ပုံစံတွေနဲ့အတွေ့အကြုံများနေလဲခင်ဗ
ျဆမုန်နဲ့ပတ်သက်ပြီးတော့မှာရဲကိုတိုင်ကြတဲ့မှုပေါင်းအာ1400ငါးမှုရှိခဲ့တယ်ပေါ့နော်2016မှာတော့1100ရှိခဲ့တယ်ဆိုတော့ဒီတိုင်ကြတဲ့အမှုတွေဒီလောက်ရှိခဲ့တယ်ဘလောက်ထိတရားရုံးမှရင်ဆိုင်ပြီးတော့မှာဘလောက်ထိပြုံးခဲ့လေဆိုတဲ့ဥစ္စာကဒါရဲလက်ခံတဲ့အမှုအရာဒီလောက်တောင်ရှိရပါတော့။ဒီမှာတော့လက်လှမ်းမမီနိုင်သေးတဲ့ data အားဖြင့်ဒီပိုင်းရင်းသား data တွေမှာဆိုလို့ရှိရင်ဟိုဒီ yes ခံရတဲ့အမှုပေါင်းတွေလည်းအများကြီးရှိနိုင်တယ်ပေါ့နော်။ဆိုတော့မြန်မာပြည်တပီလုံးကိုလွှမ်းခြုံပြီးတော့မှကြည့်ရမယ်ဆိုလို့ရှိရင်ဘယ် data တွေမှာဖြစ်များဆုံးလဲလို့ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေပါတယ်။ဒီမြန်မာပြည်မှာဒီမှာတော့လိင်ပိုင်းဆိုင်ရာကြံဖတ်မှုကအလုံးသိထားသလိုဘတ်စကပေါ်မှာလည်းတုံ့တွေ့နိုင်ရသလိုစိတ်ပြေးမိနာချင်းရဲ့လိင်ပိုင်းဆိုင်ရာစီပါနှောက်ယှက်မှုတွေတုံ့တွေ့ရတယ်အများဆုံးဖြစ်ပွားလာတော့ကျွန်တော်တို့မြန်မာနိုင်ငံမှာတိုင်းငံတွေကအများဆုံးခုကြောက်ကြရတယ်အာတိုင်းရင်းသားဒေသဘက်မှာဆိုလို့ရှိရင်လည်းဒီစစ်ပွဲမတင်နေအဖြစ်တဲ့ data မှာဆိုလို့ရှိရင်တော့ဒီအနာပိုင်းလေးအနာရှိတဲ့သူတွေရဲ့ဟိုဒီဆိုင်ရာဖြစ်ပါနောက်ရှမ်းမှုကိုကျွန်တော်တို့တွေ့ရတယ်အဟိုဒီအစိုးရဝန်ထမ်းတွေအပါအဝင်တခြားသောအနာရှိပုဂ္ဂိုလ်တွေရဲ့ဟိုဖုန်းကြီးကအစားပေါ့နော်အဲ့လိုလိင်ပိုင်းဆိုင်ရာတန်ဖတ်မှုတွေဖြစ်ပွားတာကိုကျွန်တော်တို့တွေ့ရှိရပါတယ်
โอเคကျေးဇူးပါဆိုတော့ဒေါ်စုစနာလှလှဆိုးဟဲ့တဘောထားလဲကျွန်တော်ကြားချင်ပါတယ်ခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံရဲတပ်ဖွဲ့မှတ်တမ်းနေအရာဆိုရင်ပဲပေါ့လေဒီဆိုတော့ဒီဆီမလွပုံငယ်လဲဆွေးနွေးတော့ပါတယ်အရွယ်မရောက်သေးတဲ့သူတွေပါဝင်အမျိုးသမီးတွေအာရမပြုချင်းခံရတဲ့အမှုတွေနောက်လိင်မဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်တဲ့အမှုတွေတိုးလာနေရဆိုတော့တွေ့ပါတယ်ဆိုတော့ဒါကဖြစ်ရတဲ့တိုးလာတာလားတိုင်တန်းတာတွေတိုးလာလားဟိုဘလို့အခြေအနေမျိုးတွေကြောင့်ဒီလိုအမှုတွေပိုတည်လာရတာလဲဆီမ
ကျွန်မအနေနဲ့ကတော့ဒီမတန်းနေရတစ်နှစ်ပြီးတစ်နှစ်ပေါ့နော်ဒီဒီဒေတာတွေကတိုးလာတယ်အဲ့ဒါလေကျွန်တော်တို့ကရဲကနေဟိုဥစားပေါ့နော်သူတို့ထုတ်လွှင့်တဲ့ဒေတာတွေပဲရတာဆိုတော့ဒါတိုးလာတော့သိထားနေပြီနော်အဲ့ဒီမှာလည်းပဲအဆက်မပြည့်သေးတဲ့ကလေးတွေဟိုကျူးလွန်တဲ့အမှုတွေကပို့ပြီးတော့များရဲ့ဆိုတာလေတွေ့ရတယ်ပေါ့နော်ဆိုတော့ဟိုတိုးလာရတော့အော်ရေရနဲ့ဆိုင်တော့ပို့ပြီးတော့များလာတယ်ပေါ့နော်ဒါတော့အရင်ကတော့ကျွန်မတိကျလို့ဆိုလို့ရှိရင်တိုင်းနေရာပုံများတယ်ကိုပြည်နယ်ကတော့တိတ်မများလူရေကြောင့်လည်းဖြစ်နေခင်ပါရဲ့ရန်ကုန်ကတော့အများဆုံးပေါ့လေရန်ကုန်မင်းလေးအရာကြီးမကွေးပေါ့ဆက်ပြီးအဲ့ဒီတိုင်းနေရာအများဆုံးလို့ကျွန်မတို့သိရတယ်
โอเคโอเคဆရာဆိုတော့ဆိုတော့ဟိုဆရာမလွယ်ပုံငယ်ဟိုတစ်ချက်ထောက်ပြတော့တာလည်းရှိပါတယ်ဟိုလက်နက်ကန်ပြပြဖြစ်နေတဲ့ဒေသတွေမှာတော့ဟိုတပိုင်းကလည်းဒီတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်အမျိုးသမီးတွေပေါ်နိုင်ငံစင်းနေလောက်ခံရတာပေါ့လေဒါပေမဲ့မျိုးကြီးပြကြီးတို့နေရာတွေမှာပါဒီအမျိုးသမီးတွေအနိုင်ကျင့်ခံရတာမျိုးကိုတိလက်ရောက်စော်ကားခံရတာတွေရောဘာကြောင့်လဲဒီတရားဥပဒေစိုးမိုးမှုအားနည်းတာကြောင့်မလဲဒါမှမဟုတ်ဒီလူမှုရေးတို့ယဉ်ကျေးမှုတို့အပိုင်းတွေမှာကန့်သက်ချက်တွေကြောင့်မျိုးလား
โอเคအဲ့တော့ကတော့အများကြီးဖြစ်နိုင်ပါတယ်တရားဥပဒေစိုးမိုးမှုလဲပါတာရောနောက်တော့ဒီတရားဥပဒေစိုးမိုးမှုကို enforce လုပ်တဲ့เนาะဆိုတော့ကန့်ကြွယ်ရဲ့ဝန်ထမ်းတွေရဲ့ဒီဖြစ်လေရှလေတဲ့သဘောတရားတွေကိုတတိမထမ်းမိကြတာဒီလေပါနိုင်လေဥပဒေ sensitivity ပေါ့เนาะဒီကိစ္စမျိုးဖြစ်ပြီဆိုလို့ရှိရင်အမျိုးသမီးတွေပေါ့ကြံဖက်ပြီဆိုလို့ရှိရင်ဒီလိုမျိုးပါဝင်ပတ်သက်လာလေဆိုတော့နော်အချို့ရင်းမှုတွေအရင်ဆုံးပေါ့နော်နောက်ပြီးရဲ့မှုတွေဆရာဝန်နောက်ရှေ့နေတရားသူကြီးစသဖြင့်ပေါ့နော် အဲ့ဒါကြီးကများတော့အပြင်အမျိုးသားကြီးဖြစ်နေရောက်ကြားရေပေါ့နော်အဲ့အဲ့တော့ဒီလူတွေကဒီ gender sensitivity ရှိရဲ့အခါမှာတော့ဒီတိုင်ရတဲ့လူကလည်းတိုင်လို့တွေ့တော့မဝတ်မရဖြစ်တယ်နောက်ပြီးတော့တစ်ခါလေတိုင်နဲ့အမှုအတော်မှတော့တည့်ခံတော့သူတို့ဖြစ်တည့်ခံဖြစ်ပြန်တော့ရောက်သွားရနေလေအဲကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့ကျမတို့ကျမရဲ့မြို့နယ်ကြီးထဲမှာဆိုလို့ရှိရင်ဘယ်လောက်ထိတောင်လဲဆိုတော့ဒီကလေးလေးတယောက်ကဒီမင်းဆိုင်ကကျူးလို့ဆိုတာချင်းခံရတယ်အဲ့ဒါကျမရဲ့ခင်းတော့တန်ခိုင်းနေတော့တန်တော့အဲ့ဒီမိသားစုကတော့တန်နေနေခင်းနှစ်နာရီလောက်ပေါ့နော်ကျမကဟိုဖုန်းဆက်တော့ဆက်နှစ်နာရီဆိုတော့သူတို့နှစ်နာရီလောက်ရောက်သွားတယ်လို့ပြောတယ်ရောက်ရှိနိုင်ကြကျမကိုဖုန်းဆက်တယ်အဲ့ဒါဒီမှာစစ်ကမပြီးသေးဆံမိုင်းကလေးလောက်ရမယ်အခင်းရလည်းအရန်ထိုက်ဆာနေပြီအရန်လည်းကြောက်နေပြီတို့ကျမလေးလိုက်တဲ့အခါမှာစကတ်မို့လေးလိုက်တဲ့အခါမှာနှစ်နာရီနဲ့၆နာရီရက်မနာဒီကလေးကိုပြည့်ရချစ်ကြောင်းကုန်စုံတော့ဒီလူဒါလဲသွားတယ်တော့ဖြေရတဲ့ကလေးကတယောက်တည်းအဲ့လိုမျိုးပေါ့နော်ဟို sensitive မဖြစ်ဘူးပေါ့နော်ဒီကလေးတွေကိုဒီလိုမျိုးကိုမျိုးပေါ့နော်ဘလိုလူမျိုးကနေတဲ့သူ့ရဲ့ဟိုစိတ်ခံစားမှုမတိကျအောင်ကလေးမရမယ်ဆိုတာအစနော်ဖြေနေနေတိုင်းလဲလို့ရယ်တော်တော့သူတို့ရဲ့ဟိုစာပေါ့နော်စိုင်းကြီးပေါ့နော်မြင့်တင်ဖို့ရည်လေလူရည်လေးတမမြင်ပါလေ
ဟုတ်ကဲ့ဆရာမကျေးဇူးပါဆိုတော့ဟိုဆရာမလွယ်ပုံငယ်ကိုလည်းကျွန်တော်ဒါနဲ့ပတ်သက်လို့မေးချင်ပါတယ်နောက်ဟိုတခြားမဟုတ်ဒီနှစ်ပိုင်းနေမှာပဲဒီလိုနောက်ဟိုဒီလိုလိန်မဲဆန်ရအာရမပြုချင်းခံရတဲ့ကိစ္စတွေအပြင်ပေါ့လေဒီနှစ်ပိုင်းနေမှာဒီအိမ်ကူမိန်ကလေးတွေရေးရဲဆက်နှိပ်ဆက်ခံရတဲ့ဆိုတော့ဖြစ်ပျက်တွေလည်းဟိုသတင်းတွေတစ်ပြေးနဲ့ထွက်လာမျိုးတွေရှိပါတယ်ဒီရဲ့ပိုင်းမှာပဲဒီဟိုလေးတွေရောဖြစ်ခဲ့တဲ့သတင်းတစ်ခုဆိုရင်လည်းဒီအိမ်ကူမိန်ကလေးတူဟိုလေအင်ရှင်အမျိုးသမီးကအဆင်နဲ့လောင်းနေဟိုဒီလိုလှုပ်လိုက်လို့ဟိုမိန်ကလေးကမျက်စိတစ်ဖက်ကွယ်ပြီးတော့ကိုယ်ငါပြည့်ရွံ့နေတဲ့ဖြစ်တယ်ဟိုနောက်ပိုင်းမှာကျတော့ဟိုမိဘသူ့ရဲ့ဒီကလေးမရဲ့မိမမိဘကိုဟိုငွေချေးပေးပြီးတော့နင့်နာရေးပေးပြီးတော့ဟိုရောင်းရေးပေးလိုက်တယ်နောက်ပိုင်းနှစ်နဲ့ချီပြီးဒီကလေးမလေးကိုပဲအိမ်မှာဆက်ပြီးခိုင်းထားရပေါ့နော်နောက်ပိုင်းကျမှဒီကိစ္စပေါ်လာရဲ့ပေါ်လာပြန်တော့လဲဒီတွားတိုင်တော့နောက်ဆုံးလူကုန်ကူးမှုဥပဒေနဲ့အမှုဖွင့်တယ်ဆိုပြီးတော့ကျွန်တော်ကြားပါတယ်ဆိုတော့ဒါတွေကဟိုဘယ်နေရာမှာဘလို့မျိုးကြီးဟိုအလွယ်လွယ်မမှားကြီးဖြစ်နေတာမျိုးလဲ
အဓိကကကျမတို့မြန်မာပြည်မှာကဒီလိန်တိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောရမယ်မဆိုရှင်နားလည်မှုပြန်မှနေတဲ့ဟာတွေရှိရဥပမာအားဖြင့်gender လို့ပြောရှင်အမျိုးသမီးနဲ့ပဲတက်ဆိုင်တယ်လို့ခင်တယ်နောက်တစ်ခုကမဒိန်းမှုဆိုတာကမဒိန်းမှုဖြစ်တယ်လိန်တိုင်းဆိုင်ရာအကျံဖတ်မှုတခြားလိန်တိုင်းဆိုင်ရာအကျံဖတ်မှုတွေကတွေ့နေမတူဘူးပေါ့နော်အဲ့တော့ဟိုသာမယပြုခြင်းမှုတို့ဟိုဟာတို့အဲ့လိုမျိုးဒါကြောင့်အဲ့လိုရှောင်ွက်ပြီးပြောတယ်ဆိုရှင်တခြားပြည်တွေတက်ရောက်သွားစီတယ်ပေါ့နော်ဆိုလိုချင်းဒီမှာဆိုလိုချင်တာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကပြောရမယ်ဆိုရှင်ဒီလိန်လို့ပြောတယ်ဆိုရှင်ဒါဟာမပြောတင်တဲ့ကိစ္စအဆက်အရာဖြစ်တဲ့ဟိုအဲ့ဆိုလူကြီးတွေကိုတပြောလို့မရဘူးဆိုမှငယ်ငယ်လေးကတည်းကကျွန်တော်ကိုရိုက်သွင်းခံရတဲ့အခါမှာဒီတကယ်လက်တွေ့မှာဟိုခံရခံရတဲ့အမျိုးသမီးတယောက်အတွက်ကျမဒီမတိမ်ချင်းခံရပါတယ်ဒီမှာပုပ္ပလင်းလင်းပြောနိုင်ဖို့အတွက်ကတော်တော်လေးကိုဟိုအယံကိုခက်ခဲတယ်ပေါ့နော
်ဟုတ်ကဲ့ဆိုလိုတာဟိုချင်းချင်းမှုနဲ့ဓလေ့ထုံးစံနေအန္တရာယ်ဖြစ်နေတဲ့သဘောပေါ့
အဓိကနောက်တစ်ခုကဓလေ့ထုံးစံလည်းပါသလိုဒီအများပြည်သူတို့ရဲ့နားလည်မှုပုံမှာလည်းအများကြီးတည်ရပေါ့နော်ခုနပြောလို့အမျိုးသမီးတယောက်ဟာသူမရင်းချင်းခံရပြီဆိုလို့ရှင်တဘွားတစ်ခုလုံးပျက်စီးသွားပြီအဲ့ဒါအပြင်သူ့ရဲ့ဘေးပေါင်းရှင်ကအမျိုးသမီးတွေပဲဖြစ်ဖြစ်အမျိုးသားတွေလည်းဖြစ်ဖြစ်သူ့ကိုပဲပြန်ပြီးလက်ညှိုးထိုးပြီးတော့မှအဖြစ်တင်တဲ့သဘောမျိုးပြန်တက်ရောက်စေရဆိုတော့အဲ့ဒီဟာတကြောင်နောက်တစ်ကြောင်ကဆိုတော့ဒီလိုမျိုးချက်ဖြစ်ပွားနေတာဒီဘာကြောင့်လဲဆိုတော့လူငယ်ချမ်းသာခွင့်ရနေလို့ကျင်းလို့ခွင့်ရနေလို့ပဲဖြစ်တယ်။ကျင်းလို့တဲ့သူတွေကဒီကျင်းလို့ခွင့်ဆက်ရနိုင်မယ်ဆိုရှင်ဒီလိန်တိုင်းဆိုင်ရာတက်ဖတ်မှုတွေကိုအားပေးရရောက်တယ်။အဲ့ဒါကြောင့်မို့ကျမတို့ပြောချင်တာကတကယ်လဲဒီလိန်တိုင်းဆိုင်ရာတက်ဖတ်မှုကိုပပျောက်စေချင်တယ်ဆိုရှင်တော့ပထမအဦးဆုံးချစ်ချင်းရရအရေးယူမှုတွေရှိရမယ်။နောက်အမျိုးသမီးတွေကိုတကယ်ကာကွယ်တဲ့ဥပဒေရှိရမှာဖြစ်တယ်။ကျွန်တော်တို့နိုင်ငံမှာရှိနေတဲ့ဥပဒေတွေကဟိုးဟိုအင်္ဂလိပ်လက်ထက်ကလေးချစ်ကလေးအပြင်းသုံးလာတဲ့ဥပဒေတွေဖြစ်တယ်။အဲ့ဒီဥပဒေတွေက ကဥပမာအားဖြင့်ရသက်ကြီးဆိုလို့ရှိရင်အခုဖြစ်နေမကိုက်ညီတဲ့ဟာတွေကျွန်တော်တွေ့ရတယ်။အဲ့လိုမကိုက်ညီတဲ့ဟာကိုခုချင်းပြီးတင်းတုံးနေတဲ့အခါမှာဘလို့မှစဉ်းတော့အားမရှိဘူး။ပြီးလို့ရှိရင်ခုနပြောသလိုရဲရဲဒီဟိုအစိုးရဝန်ထမ်းတွေရဲ့နားလည်မှုကဟိုဒီလိမ့်တိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှလုံးဝအသိပညာဘုဒ္ဓဆောင်နဲ့ပတ်သက်ပြီးတော့မှအားနည်းနေသေးတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်လဲဆိုခုနပြောသလိုလူကုန်မှုကပါလေဒီနိုင်ငံတကာစံချိန်ဆန်းနှုန်းကတတ်မှတ်ထားတဲ့လူကုန်မှုဆိုတာပါပဲလူတန်မှုဆိုတာပါပဲလူမှုဆိုတာပါလေလူအချမ်းလိမ်တန်းဆိုင်ရာအကျဉ်းဖတ်မှုဆိုတာပါကိုပြောရလဲအဲ့ဒီဟာတွေကိုတိတိကျကျမသိတဲ့အခါမှာဟိုအမှုတွေကိုဟိုပတ်စံပေးလိုက်တာနဲ့ရေရပေါ့ပေါ့ဖြစ်သွားအောင်အလိုမျိုးလိုက်လုပ်ပေးတဲ့ဟာမျိုးတွေလက်စားမှုတွေအများကြီးရှိနေတဲ့ဟာကိုစောင့်ကြည့်ရတယ်။နောက်တစ်ပိုင်းကကျတော့ဒီအာနာပိုင်ပေါ့နော်။အာနာရှိတဲ့လူဆိုတာကသက်ဆံရှိတာလည်းဖြစ်နိုင်တယ်။အာဟိုခုနအစစုံတစ်ခုအာနာရှိရဲ့ဟိုလူတွေဖြစ်တဲ့အခါမှာဘလို့မှဒီအမျိုးသမီးတွေအတွက်တရားမျှတမှုရှာဖွေရအရေးကိုခက်ခဲပါတယ်။
ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲတော့ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းရှိနေပါတယ်တူဦးကတော့ကျွန်တော်တို့မြန်မာနိုင်ငံကဥပသိမ်းဖြစ်ပါတယ်ဥပသိမ်းသဘောထားလည်းဆွေးနွေးနေတာပဲဖြစ်ဖြစ်ဒီပြည်နယ်ဆွေးနွေးနေတဲ့ပုံကိုယ်တွေမေးမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမေးမြန်းနိုင်ပါတယ်ခင်ဗျာ
အဲဟုတ်ကဲ့ပါခင်ဗျာဒီအမျိုးသမီးတွေကိုကျွန်တော်တို့အဲကျွန်တော်တို့ဥပသိမ်းပါနော
်ဟုတ်ကဲ့
အမျိုးသမီးတွေကိုကျွန်တော်တို့ကာကွယ်ဖို့စိတ်ဆက်ဖို့ဆိုတာကာကွယ်ဥစ္စာအနေနဲ့ကျွန်တော်တို့ဒါခုံးဆောင်ကြည့်အောင်နော်ဆိုတော့အားနိုင်တယ်ဆိုရင်ကမ္ဘာဥစားရင်းနဲ့လူကြောင့်ပြည်သူ့မှာချင်းချစ်တဲ့ဖြစ်ပါတယ်။ဒီတော့ကျွန်တော်တို့ကာဝေးရမှာပေါ့ဗျာ။ဒါကာဝေးရမယ်ဆိုတော့မြေကြီးတွေကိုယ်တိုင်ကလည်းဒီစိတ်ကိုကာဝေးတဲ့အသိပညာကိုရှိဖို့လိုတယ်လေ။ဒီလိုကြည့်ရင်ကျွန်တော်တို့စိတ်ကိုကြားဆောင်မှုမဖြစ်ဘူးလေ။ဒါမြေသားကိုမြေတင်သားကိုပြောပါတယ်။ဒီကိစ္စကလည်းဒီမြေကြီးရဲ့ဒီဖြစ်သွားတဲ့ကြံစည်တွေတိုင်တဲ့ဥပဒေဝင်ပိုင်းတွေကလည်းပဲဒီကျောင်းရှင်ရဲ့သူသေးတဲ့ခါဒီမှာကိုယ့်ရဲ့လူကိုတရားခံပြန်မဖြစ်သွားအောင်စုံလုံးပြည့်စုံတာဖြစ်လို့လုပ်ရတယ်။ဒီဒီလေးကာဝေးနေရာမှာကိုယ့်ကိုကာဝေးတယ်လို့ဒီလိုနဲ့ဘယ်လိုဆောင်ဆက်ပြုလဲလို့ပါတယ်။ဒီလိုဖြစ်ရင်ဒီလေးစစ်ပြပြဒီကျတော့ဘယ်လိုဖြစ်လဲဆိုတော့ဒီအမျိုးသမီးတွေကိုဘယ်လိုကာဝေးမလဲဘယ်လိုသီးသီးကြကြအဲသူသေးနေသူလည်းဒီလိုခေဒီသူတည့်ပြောင်းလဲလာဖို့ကျွန်တော်တို့ခင်နေတဲ့ခင်နေလျော်ကြီးကကျွန်တော်တို့ပြည်ပြည်ပြီးတော့ဒါကိုအမှတော့
ဟုတ်ကဲ့
ခင်ဗျားကတခုပြီးဝယ်ကျွန်တော်တို့ကပြည်ပြည်ပြောင်းပြီးတော့ဒါတယောက်နဲ့ပြသုတ်ချသွားမဲ့မြေကြီးတွေရှိပါလေ
ဟုတ်ကဲ့
ဒါမှလည်းကျွန်တော်တို့မြေကြီးကလည်းဘယ်လိုနေရမလဲဆိုတာအဲ့ဒီကိနာမယ်ရှောင်းတင်ငန်းကြတယ်မှာကမြေကြီးတွေကိုစော်ရတယ်လိမ့်မင်းခင်ရဖြစ်ဖြစ်ဗာလို့ဖြစ်ဖြစ်အဲခါရအိမ်ကြီးတွေဖြစ်ဖြစ်စော်ရတယ်ဆိုတော့ကျောင်းသားအရွယ်ကစဒါဘယ်လိုဖြစ်ဖြစ်မယ်ဘယ်လိုဒါဆိုတာကိုကျွန်တော်တို့သိဖို့လိုပါတယ်အင်ကြားထားဖို့လိုပါတယ
်ဟုတ်ကဲ့ဥပဒေဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်ထပ်ကျွန်တော်တို့အီးမေးလ်တွေ Facebook တွေပို့ထားတာတချို့လည်းရှိပါသေးတယ် Facebook ကစာတချို့တော့မတ်စုမမယ်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဒီကိုအောင်ဆိုတဲ့အကောင့်ကတော့အိမ်တွင်းအကြမ်းဖက်မှုဆိုတာတော့အဲ့လောက်ကြီးလိုမယ်မထင်ပါဘူးတဲ့လင်းမရဘဲဟာအရွယ်မတူဘဲမတရားအတင်းအာဓမပြုကျင်တာနဲ့ငါယောက်ျားဆိုပြီးအလိုမတူဘဲအာဓမပြုကျင်တာမျိုးကိုဥပဒေနဲ့အညီအရေးယူပေးနိုင်မှာတော်ရကြပါလိမ့်မယ်တဲ့လင်းနဲ့မရအိမ်တွင်းအကြမ်းဖက်မှုဆိုတာဈာနဲ့ဈာဘယ်ဈာမှဝင်မကောင်းပါဘူးဆိုတာလိုပဲသူ့အကြောင်းနဲ့သူရှိပါတယ်တဲ့တကယ်လို့တို့ရဲ့အိမ်တော်ရေးပြေလည်သွားရင်တော့ဈာဝင်တဲ့သူသားအမုန်းနဲ့ကြံခဲ့ပါလိမ့်မယ်တဲ့ဝေလာဆိုတဲ့အကောင့်ကတော့ဟုတ်ခဲ့တဲ့အမျိုးသမီးတွေအပေါ်အကျန်းဖက်စော်ကားခံရမှုအပေါ်မှာအကာအကွယ်ပေးဖို့တကယ်အရေးကြီးတာပါတဲ့ဘာလို့လဲဆိုတော့သူတို့ကအားနှဲ့သူအားနှဲ့သူတွေပါဒီလိုပြဿနာတွေနဲ့တွေ့ကြုံရင်ဆိုင်ရတဲ့အခါမှာပြန်လဲခုခံနိုင်မှုရုံးထွက်ဖို့ဆိုတာလည်းမလွယ်ကူလှပါဘူးတဲ့နောက်ပြီးသူတို့ကအဆက်နဲ့တိတ်ခါကိုအသက်ထက်ပိုပြီးတံမိုးထားထက်ကြတဲ့သဘာဝရှိပါတယ်တဲ့အိမ်တွင်းရေးအကျန်းဖက်မှုဆိုတာကတော့ဝင်ရောက်ဆွတ်ဖက်ဖြည့်ရှင်းရခက်ပါတယ်တဲ့လူကြီးတွေစကားတိုင်းမှာပဲဈာသုံးဈာဘယ်ဈာမှဝင်လို့မကောင်းပါဘူးတဲ့ကျွန်တော်ကိုယ်တိုင်ဈာဝင်ခဲ့ဘူးပါတယ်နောက်ဆုံးတော့သူတို့ချင်းချင်းပြန်ပြီးတော့ပြေလည်ပြီးတော့ကျွန်တော်ကအမုန်းအဖက်တင်ကြံခဲ့ရပါတယ်တဲ့ဒီလောက်ပါပဲကျွန်တော်ကမကွေးတိုင်းဒေသကြီးနတ်မောင်မြို့နယ်ကြက်တောက်တွင်းကျေးရွာကမောင်သိန်းလေးပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစာရီစစဆွေးနွေးသွားတဲ့အထက်မှာဆိုရင်ဒီအမျိုးသမီးတွေပေါ်အကျန်းဖက်တာအနိုင်ကျင့်တာတွေကိုဒီအမျိုးသားတွေကိုယ်တိုင်ကလက်မခံတဲ့သဘောထားတွေက ကြားပါတယ်။ဒါပေမဲ့အင်တော်ကြီးပြဿနာမှာကြားဝင်တင်မှုနောက်အမျိုးသမီးရဲ့ဝစားစင်မှုတွေကလည်းပြဿနာရဲ့ဇေဒီပိုင်းဖြစ်နေတယ်ဆိုတော့အမြင်နေတဲ့ဒီထဲမှာသစွန်းစားတွေ့ရပါတယ်။ဆိုတော့ကျွန်တော်ဟိုဒေါ်ဆုစနာဆက်လာဆိုဆွေးနွေးစီမှာဒီအမျိုးသမီးရဲ့ပေါ်ကိုတိလက်ရောက်အနိုင်ကျင့်စော်ကားတဲ့လုပ်ရက်ဒီနောက်ဒီအမျိုးသမီးရဲ့ပေါ်အကာအကွယ်ပေးဖို့လိုအပ်ချက်တွေပေါ်မှာဒီမြန်မာလူထုကြားမှာဟိုတိတိကျကျရောလေးလေးနက်နက်ဟိုနားလေသဘောပေါက်ကြရတယ်လို့ယူဆလာဆရာမှာအခုဒီအမြင်တွေပေါ်မှာသုံးသပ်မယ်ဆိုရင်
အစမအနေနဲ့ကတော့အဲ့ဒီဥစ္စာတော့နည်းနည်းဟိုလွယ်နေလို့ထင်ပါတယ်။ဒီအမျိုးသမီးတွေဝတ်စားခင်မှုကြောင့်နော်သူတို့ကဟိုဥစ္စာပေါ့နော်သူတို့ကအားနည်းလို့ကာကွယ်ပေးဖို့လိုတယ်။အဲ့တော်ကြီးကအဓိကမဟုတ်ပါဘူး။အဓိကတော့ကျမတို့ကဥပဒေအားကောင်းအောင်လုပ်ရမှာပါ။ကျမတို့ဟိုဥစ္စာပေါ့နော်ခင်းနဲ့မညောခုနကဆရာမပြောပြလို့လေခင်းနဲ့မညောညီဥပဒေကိုကျမတို့ပြောင်းလို့ပြင်ရမယ်နော်နောက်ပြီးတော့ဥပဒေအားနည်းတာကိုနော်ဒီ enforce လုပ်ဖို့ကြိုးစားနေနေကိုလည်းကျမတို့သူ့ရဲ့အသိပညာကိုပေးရမယ်နောက်ပြီးတော့ခုနကဥပဒေကြိုးရတယ်ကျမထောက်ခံပါတယ်နော်တောင်းပင်ငန်းစာတည်းကအစပေါ့နော်ဒီမျိုးသမီးတွေတို့လေးစားဖို့နော် respect ပေးဖို့နောက်ပြီးတော့ tender နော်ဥစားပေါ့နော်ဒီ tender ဥစားသာမလက်ဆိုင်ရဲ့အသိပညာကိုတိုးပွားဖို့ပေါ့နော်အဲ့ဒါကတော့မိမိကလေးကတောင်းပင်ငန်းစာမှာဒါကျမတို့လူအတိုင်းဝိုင်းကိုရင်ကျေးတဲ့လူအတိုင်းဝိုင်းတယောက်နဲ့တယောက်နော်ဒီဟိုလေးစားတက်တဲ့အတိုင်းဝိုင်းဖြစ်အောင်ကျမတို့ကဓာမီနေကြတယ်ကျမတို့ကဒါပညာရေးထဲမှာကျမတို့ကဖြစ်ပြရမှာဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်ဥစ္စာပေါ့နော်ကျမတို့ဒါလစ်တော်ကိုယ်ကျေတူးဖြစ်တဲ့အတွက်ကြောင့်ဒါကျမတို့ကကနေလုပ်တဲ့အားလေးလည်းဒီမှာပြောပြခြင်းပါပဲ။ဒါက2019ဇန်နဝါရီလမှာဆိုလို့ရှိရင်ကျမတို့ရေကန်းလို့ကြွားနေပြီးမေကုန်းလေးတယ်။လေးတဲ့အခါမှာဒီအထူးသဖြင့်ပေါ့နော်ဒီအသက်မပြည့်တဲ့ကလေးတွေပေါ့လေနိုင်ဆိုင်အချမ်းထက်မှုပေါ်မှာတော့တရားရုံးနေရနေပြီးတော့ဒီရေးဥစ္စာပေါ့နော်အမိန့်ချမှတ်တာရအရင်ရော့ရဲ့ဥမာဖြစ်လပိုင်းပေါ့နော်3လတို့6လတို့အဲ့လိုမျိုးနှစ်ပါးတစ်နှစ်နဲ့အဲ့လိုမျိုးတွေလည်းရှိရတဲ့ကြောင့်ပေါ့နော်။ဒါကိုကျမတို့အဲ့ဒီ enforce လုပ်ဖို့ကတော့မေးလို့မေးရဲ့အဲ့ကောင်ကတရားရုံးကလည်းပဲဒီတက်ငယ်မသိဘောနော်ကျမတို့နိုင်ငံရဲ့ဖြတ်ပန်းချက်အရဆိုလို့ရှိရင်ဆစ်ဆောင်နဲ့အောက်မှာရှိရဲ့နော်ကလေးတွေနော်မိန်းကလေးတွေကိုနော်မသိချင်းလို့ရှိရင်ဒီလူတွေဒီတသက်တကြွမှနော်တသက်တကြွကြောက်ခံဖို့ဆိုတော့သူအထူးညှိနှိုင်းချက်ဆိုတော့ထုတ်ထားပါတယ်အဲ့ဒါကိုအခုမြန်မာနိုင်ငံတစ်ဝန်းလုံးမှာရှိတဲ့တရားရုံးတွေအားလုံးတရားပြည်တွေအားလုံးနဲ့လက်မတွေ့ရပါပဲနော်အဲ့ဒါကြောင့်မလို့ကျမတို့ဒါလူတော်ရဲ့တတိကဝဖြစ်တဲ့အတွက်ကြောင့်ကျမဒီညနေပြောဒါကျွန်တော်တင်းတကားပြောချင်တာကဘယ်တရားရုံးမဆိုတရားသူကြီးတွေမဆိုဒီတကယ်မတင်case တွေကိုသူတို့တသက်တကြွမချဘူးဆိုလို့ရှိရင်ဒါရောကိုယ့်ရဲ့သက်ဆိုင်ရာလူတော်ကိုယ်ကိုတန်ကြားလို့ရပါတယ်လူတော်ကိုယ်ကနေတကားလူတော်မှာပြန်ပြီးတော့၄မှာဖြစ်ပါတယ်အဲ့ဒါရှိပါတယ်ဟုတ
်ကဲ
့နောက်ပြီးတော့ဒီဥစ္စာပေါ့နော်ကျမတို့ကျမကိုယ်တိုင်ပဲဒါဒါလွတ်တော်မှာမျိုးကိုမျိုးခဲ့တယ်အော့ဂတ်လတုန်းကဒီကလေးသူငယ်နဲ့ပတ်သက်တဲ့အမှုတွေတော့ကြံ့ကြရဲ့ပိစနော်အဲ့ဒါကိုလည်းပဲအခုနော်ဒီဟိုတရားလွတ်တော်ကျုပ်ကနေပြောဒီကလေးသူငယ်တွေနဲ့ပတ်သက်တဲ့အမှုဆိုလို့ရှင်၆လအတွင်းကိုအပြီးနော်ဒါဆက်မရမယ်နော်စီရင်ချက်ဆက်မရမယ်ဆိုတော့ဒါအမှုကိုထုတ်ထားပါကြာသူ့တော်ကိုယ်ကြီးကဒီကျမတို့ကတော့ချက်တင်ပေးလဲဆိုလို့လုပ်လို့ရတယ်။နေကမဲ့လေးလို့ရတယ်။ကျမတို့လည်းပဲစက်နိုင်ကြောက်သားတွေကိုကျမတို့လက်တော်ထဲမှာလုပ်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျမပြောပြခြင်းပါတယ်
။ဟုတ်ကဲ့ကျေးဇူးပါကျမတို့။ဟို
ဟိုစပါတော့ဒီဥပဒေပေါ့နော်ဒီနေသမီးအပေါ်အစံဖက်မှာကောက်ရဲ့ဥပဒေဆိုတာ2000နဲ့တော့73နဲ့ရနေတော့စပြီးပြင်ဆင်နေဟိုရေးနေရပေါ့နော်အခု2018မှာဒါဒီတော့တော့မရောက်သေးဘူး။ဒီမှာဒီလောက်ဆိုလို့ရှိရင်ရှင်းနေကြုံတို့နောက်ပြီးတော့သက်ဆိုင်ရာဒီရင်းကြီးဌာနတွေကလည်းသူတို့ဥစားပါတော့ပြင်ဆင်နေရတယ်။ဒီတော့လည်းရောက်လို့ရှိရင်တော့ကျွန်တော်တို့အကောင်းဆုံးဖြစ်အောင်ကျွန်တော်ဆွေးနွေးပါမှာပါ
။ဟုတ်ကဲ့ကျွန်မဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်ကတ်ကိုနောက်ထပ် email နဲ့ပို့ဖို့ထားတာတွေလည်းရှိနေပါသေးတယ်။ဒါတွေကိုလည်းအခုတစ်ခါလေးပေါ်ပြခြင်းပါတယ်။တူဦးကတော့ကျွန်တော်တို့ဒေါက်တာကျော်ရှင်ပို့ဖို့ထားတာပါမြန်မာနိုင်ငံကပါမဆုမုံမဲ့ဖတ်ပြပေးပါခင်ဗျာ။
မြမဒလိမှာအမျိုးသမီးများကိုအခွင့်အရေးပေးလေရှိပါတယ်။ရှေးတုန်းကတော့အိမ်ရှင်မများဟာအိမ်နှင်းမှုလို့တိမ့်ထုတ်သေးချာဆိုသလိုနေခဲ့ကြရပါတယ်။ဒါကြောင့်သားကိုသခင်လင်ကိုဖျားဆိုပြီးပြပြရီနေခဲ့ကြတာပါ။ပြဿနာကြီးကြီးကျယ်ကျယ်မရှိခဲ့ကြပါ။အခုတော့လောကဓာတ်ပညာတွေထွန်းကားလာတော့အမျိုးသမီးတွေလည်းပြောင်းလဲကုန်ပါပြီ။ခင်မွန်းတယ်တွေနဲ့အတူဒိုးဒူပေါင်ဘက်ဝင်ငွေရှာနေကြတော့ ဖျားလိုမျိုးကိုးကွယ်စရာမလိုတော့ပါဘူး။ဒါပေမဲ့တချို့သောအုပ်စုတွေမှာတော့အိမ်တွင်းအကြမ်းဖက်မှုတွေကရှိနေလေရဲ့။ဥပမာအရက်သမားရွှေပြောင်းလှုပ်သားစတဲ့ခင်မုန်းနေရဲ့ဇနီးမယားတွေကတော့ကန့်ခေနေသေးပါ။အိမ်နောက်ရေးဖောက်ပြန်လို့အိမ်တွင်းအကြမ်းဖက်မှုခံရတာကတော့တိတ်မများဘူးထင်ပါတယ်။အမျိုးသမီးတွေလိန်စော်ကားခံရမှုအနိုင်ကျင့်ခံရမှုဒီနေ့ခင်မှာတိတိတသားကြီးကိုတိုးလာပါတယ်။ယနေ့လူငယ်တွေကြားရော့မှပါရှေ့ထွက်လာကြပါတယ်။လေတိုက်တော့အမိုက်ပါလာတာပေါ့မြမရိုးရာနဲ့မလျှော်တဲ့နိုင်ငံသားယဉ်ကျေးမှုအပြောအဆိုဝစ်စားစင်ရမှုအနေထိုင်အမှုအကျင့်အတော်ကိုပြောင်းသွားပါတယ်လူမှုမီဒီယာတွေရဲ့ရိုက်ချက်ကလည်းအတော်ပြင်းပါတယ်အမျိုးသမီးတွေလျှက်ပေါ်လော်လီလို့အစော်ကားခံရတယ်လို့တော့တစ်ဖက်သက်မပြောချင်ပါဘူးယောက်ျားတွေကလည်းအတင့်ရဲလာပါတယ်ဥပဒေတွေပြစ်ဒဏ်တွေကိုမကြောက်တဲ့ကာလကြီးများလားလို့တောင်ထင်မိပါရဲ့အကြံကလေးပေးပါရစေရှိကလို့တဦးချင်းစီကမိမိကိုယ်ကိုစောင့်ထိန်တတ်ဖို့လိုနေပါပြီမြမမကလေးတွေလည်းမြမလိုပဲလှစေချင်ပါတယ်အယိုးပေါ်အရွက်မဖုံးစေချင်ပါဘူးအရက်ထုတ်လို့ရောင်းချတောက်သုံးမှုကိုအစိုးရကလည်းကြက်ကြက်မက်မက်ထိန်းချောင်းတင်ချောင်းပါဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါတော့ဒေါက်တာကျော်ရှင်ရဲ့ပေးစာပါနောက်စာတစ်စာကတော့ကျွန်တော်တို့မောင်တက်တနာပေးပို့ထားတာပါအမေရိကန်ပြည်ထောင်စုကမိုက်တန်စင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါအကျံဖက်ခံရမှုတွေကိုအကာအကွယ်ပေးမဲ့တိကျခိုင်မာတဲ့ဥပဒေတွေမရှိတဲ့အပြင်ဘေးပတ်ဝန်းကျင်ကလည်းအလေးနက်ထားဖြည့်ရှင်းပြရမျိုးအလွန်နည်းပါးလာပါတယ်။ဒါ့အပြင်ဗက်လိုက်မှုနဲ့အခရီးတရားကင်းစင်တဲ့တရားစီရင်စနစ်အမှောင်ဖုံးနေတာကြောင့်လိမ်ပိုင်းဆိုင်ရာအကျံဖက်ခံရရင်တော့မှအဆက်နဲ့တိတ်ခါကိုငဲကွက်ပြီးတော့ဘသူကိုမှမတိုင်ရဲကြပါဘူး။အဆိုးဆုံးကဆင်းရဲမွဲတေခြင်းပြည်ချိုင်းနေပါခြင်းနဲ့မမြင်တွေ့ရတဲ့ကံကြမ္မာယူဆကိုဆွဲကင်ထားခြင်းကလည်းခွဲခြားဆက်ဆံခံရမှုအတွက်အကြောင်းရင်းတစ်ခုလို့ယူဆမိပါတယ်။တကယ်လို့ယောက်ျားနဲ့မိန်းမအားလုံးကလူသားတွေပါ။မျက်တော်အချင်းကိုကြည့်နေသူတိုင်းမြင့်မြတ်ကြတာကြီးပါပဲ။ဒီနေ့အဖက်ဖက်ကရွေရင်းပြက်စီနေတဲ့နိုင်ငံတော်ကိုအကြက်တဲဘောင်းဆောင်ကြားကနေပြီးတော့ဥဆောင်တိဆောက်ပေးနေသူကအမျိုးသမီးကြီးဖြစ်တဲ့အမေစုပါမြင့်မြတ်ပါတယ်ဆိုတဲ့ယောက်ျားတွေကအမေစုအနောက်မှာမဟုတ်ပါလားထို့နည်းသူမြန်မာဒီမိုကရေစီအရေးစီးပွားရေးလူမှုရေးနိုင်ငံရေးအဖက်ဖက်မှာယောက်ျားတွေနဲ့ဒန်းတူရောယောက်ျားတွေကိုဥဆောင်လှုပ်ရှားနေသူတွေဟာပြည်တွင်းပြည်ပအများပြားပါပဲကျွန်တော်ရဲ့အမြင်အရယောက်ျားလည်းမမြတ်ဘူးမိန်းမလည်းမမြတ်ဘူးမြတ်သောအချင်းကိုကျင့်ပြီးမြင့်မြတ်အတွေးခေါ်အယူဆတွေနဲ့ဥဆောင်လှူရှားနေသူတွေအားလုံးကိုတန်းတူပဲလို့မြင်မိပါတယ်။နောက်ဆုံးအနေနဲ့ဆွေးနွေးရရင်အိမ်တော်တစ်ခုမှာပညာလဲတက်တယ်ဥဆောင်မှုလည်းပေးနိုင်တဲ့သူကသာအိမ်တော်ဦးစီးလို့သတ်မှတ်သင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဆိုပြီးတော့မောင်တဒနာကရေးသားထားတာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါနောက်စားတော့ကျွန်တော်တို့ဦးစိန်မောင်မိထီလာမျိုးဖြစ်ပါတယ်သူစားတော့နည်းနည်းရှည်ရဲအတွက်လူရင်းချက်တချို့ပဲကိုအောင်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာအမျိုးသမီးတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမှုတွေများနေရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့အချက်၄ချက်ကိုအလေးထားပြီးတော့သုံးသပ်မိပါတယ်။နံပါတ်၁ကစီးပွားရေးနှိမ့်ချပြီးတော့ဆင်းရဲမွဲတေနေတာ။နံပါတ်၂ကအခြေခံပညာနဲ့ဗဟုသုတဘာသာရေးအဆုံးအမတွေကိုနာခံမှုနှေးပါနေတာ။နောက်စဉ်းစားဆင်ခြင်နိုင်မှုအားနည်းနေတာ။နံပါတ်၃က IT နည်းပညာတွေရဲ့ဆွဲဆောင်မှုနဲ့ IT နည်းပညာကိုတလွဲအသုံးချနေတာ။နံပါတ်၄ကတရားဥပဒေစိုးမိုးမှုမှာအားနည်းနေရလို့ကြောင့်ဖြစ်တယ်လို့သုံးသပ်မိပါတယ်။ဒါကြောင့်အထက်ပါအချက်၄ချက်ပေါ်မှာနိုင်ငံတော်အစိုးရ NGO တွေလူမှုအကျိုးဆောင်အဖွဲ့တွေဘာသာရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေကလေးနဲ့ထားပြီးတော့စီမံချက်တွေချပြီးထိထိရောက်ရောက်ကင်တယ်ဖြည့်ရှင်းဆောင်ရွက်သွားနိုင်မယ်ဆိုရင်မိန်းကလေးတွေကိုလိမ်မဲဆိုင်ရာအကြမ်းဖက်ခံရမှုတွေကျဆင်းသွားလိမ့်မယ်လို့ယူဆကြောင်းဆွေးနွေးလိုက်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါကတော့မိထီလာမျိုးကဥစိန်မောင်ရဲ့ဆွေးနွေးချက်ပါဆိုတော့တခုရှိတာကတော့ဗောလေလူတွေရဲ့စိတ်နှိမ်စိတ်ထားတွေကလည်းချက်ချင်းလငယ်ဟိုပြောင်းမှာမဟုတ်တလို့ပဲနိုင်ငံရေးစနစ်ဥပဒေပြည်ရေးပိုင်းနေမှာလည်းချက်ချင်းလငယ်ပြောင်းလဲပြီးမဖြစ်နိုင်သေးတဲ့အခြေအနေမျိုးမှာမျိုးသမီးတွေကိုအကာအကွယ်ပေးနိုင်အောင်လှုပ်တင်တာလက်တွေ့လှုပ်လဲလှုပ်နိုင်တာတွေဟိုဘာတွေများရှိမလဲမတ်လွယ်ပုံဆွေးနွေးပေးပါလားခင်ဗျာ
ဟိုဟိုအဆုံးကျွန်မပြောချင်တာကဟို awareness လို့ခေါ်တဲ့ဒီအသိပညာတွေတော့လုပ်ဖို့လိုအပ်တာပေါ့နော်အသိပညာလို့ပြောတဲ့အခါမှာလူတိုင်းလူတိုင်းကဒီလိမ်ပိုင်းဆိုင်ရာကြံဖတ်မှုကြီးဒီမရင်းမှုအပါဝင်တခြားသောလိမ်ပိုင်းဆိုင်ရာကြံဖတ်မှုတွေကရာဇဝတ်မှုဖြစ်တယ်ဆိုတဲ့အကြောင်းအရပထမဆုံးနားလည်ရမယ်။နောက်တစ်ခုကကျွန်တော်တို့မြန်မာနိုင်ငံမှာကခုနပြောလို့တရားဥပဒေစိုးမိုးမှုလို့ပြောလိုက်တဲ့အခါမှာအရင်ကိုကျေပြတ်ပါတယ်။ဒါမဲ့ပထမဆုံးချက်အနေနဲ့ဟိုလုံနိုင်တာတစ်ခုကဘာလဲဆိုရင်ဒီခုနကျူးလွန်နေတဲ့လူတွေကိုကျမတို့ကတကယ်ကိုအရေးယူပြီးတော့မှတာဝန်ယူမှုတာဝန်ခံမှုရှိအောင်လုပ်နိုင်တယ်ဆိုရင်တော့တစ်ခုချင်းနဲ့ကျမတို့ဒီလိမ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောချနိုင်မှာပြောချနိုင်မှာဖြစ်ပါတယ
်။ Okay ဆိုတော
့ကျမတို့နိုင်ငံမှာက
Okay ပြောပါခင်ဗျာ
။လုံဆောင်စရာတွေကတော့ လုံဆောင်ကြရတော့အများကြီးရှိပါတယ်။ဥပမာပြောမယ်ဆိုလို့ရှိရင်ခုဖြစ်လုံငယ်တွေခုနပြောသလိုနားလည်မှုရနေတဲ့ဟာတွေရှိရဲ။မှန်ပါတယ်ခင်နဲ့အညီလိုက်ပြီးတော့မှဟိုဥစ္စာအစီအရင်တဲ့ဟာတွေကြောရှိရဲ။အဲခင်နဲ့အညီဥစ္စာစီရင်တဲ့အတွက်ကြောင့်လင်းပိုင်းဆိုင်ရာပုံများလာတယ်လို့တော့ဒီမှာတော့လက်မခံဘူး။ဒါကြောင့်လဲဆိုလို့ရှိရင်ကျွန်တော်တိုင်းရင်းသားဒေသဘက်မှာအဖွားကြီးဟို56နှစ်60ကျော်ရှိတာတော့မှလင်းပိုင်းဆိုင်ရာကြံဖတ်မှုကိုခံစားနေရတယ်။ဒီအဖွားကြီးတွေကဟိုအဝတ်ကိုလည်းလုံလုံချုံချုံဝတ်ထားတယ်။အဲပြီးရရှိရင်ဒါမှလည်းဟိုဒီဟိုခေါပေါ်ဒီပေါ်ဝတ်ထားတဲ့ဟာလည်းမရှိဘူ
း။
ရုပ်ရည်အရာကြည့်ရမယ်ဆိုလို့ရှိရင်လည်းလုံးဝဆွဲဆောင်မှုမရှိပါဘူး။အမျိုးသားတွေကိုအဲ့လိုမျိုးဆွဲဆောင်ပြီးတော့မှလောက်ဆောင်ရတာ
လေ။မလွယ်ပုံနဲ့ကျွန်တော်တို့ဆွေးနွေးပွဲအချိန်နဲ့တလောက်ပဲရတဲ့အတွက်ဒီမှာပဲပြန်နောက်ခွင့်ပြုပါ။ပါဝင်ဆွေးနွေးပေးတဲ့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကလွယ်ပုံနဲ့နောက်ရန်ကုန်တိုင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ဆူဇနာလှလှဆိုးနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ။